မြန်မာနိုင်ငံကိုရောက်ရှိနေတဲ့ Nippon Foundation ရဲ့ဥက္ကဋ္ဌမစ္စတာဆာဆာကာဝါနဲ့နိုင်ငံရေးပါတီတချို့မနေ့တုန်းကရန်ကုန်မြို့မှာတီးတန့်တွေ့ဆုံဆွေးနွေးတာတွေရှိခဲ့ပါတယ်။မစ္စတာဆာဆာကာဝါနဲ့တွေ့ဆုံခဲ့တဲ့ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ပါတီနဲ့ပြည်သူ့ပါတီတာဝန်ရှိသူတွေရဲ့ဒီလိုမျိုးတွေ့ဆုံမှုအပေါ်မှာသဘောထားတွေဘယ်လိုများရှိပါသလဲ။ရန်ကုန်ကလာတဲ့သတင်းအလိမ်မာပြောပြပေးပါရှင်။
မြန်မာနိုင်ငံကနိုဝင်ဘာ12ရက်နေ့ကလေးကရောက်ရှိနေတဲ့မစ္စတာဆာဆာကာဝါကသူ့ရဲ့ခီးစင်မှာနိုင်ငံရေးပါတီတချို့နဲ့တီးကြတွေ့ဆုံဆွေးနွေးတာတွေလည်းရှိခဲ့ပါတယ်။ရှမ်းတိုင်းရင်းသားဒီမိုကရေစီအဖွဲ့ချုပ် SNLD ပါတီနဲ့ပြည်သူ့ပါတီတာဝန်ရှိသူတွေကိုမနေ့ကနိုဝင်ဘာ16ရက်ရန်ကုန်မြို့မှာတီးကြစီတွေ့ဆုံခဲ့တာပါ။SNLD ပါတီကိုစားဥက္ကဋ္ဌစိုင်းညွန့်လွင်နဲ့တွဲဖက်အတွင်ရင်မူစိုင်းကျော်ညွန့်တို့ကမစ္စတာဆဆကာဝါနဲ့တွေ့ဆုံမှုမှာနိုင်ငံရေးအခင်အကျင်းနဲ့ရှမ်းပြည်နယ်အကြောင်းတွေကိုဆွေးနွေးခဲ့ကြတယ်လို့စိုင်းကျော်ညွန့်ကပြောပါတယ်
။ဒီတွေ့ဆုံဆွေးနွေးမှုကကြီးရတာမစ္စတာဆဆကာဝါကသူကတရင်ချက်လက်တွေကိုသူဟိုနားလည်အောင်ပဲလာပြီးတော့အယူဆုံးထုတ်တဲ့သဘောပဲဗျ။အဲ့လိုနဲ့တော့သူဆက်မှာပူပါလုပ်မယ်လို့စစ်စစ်ရှိတယ်ဆိုတဲ့ဟာမျိုးမှာအမျိုးသူပြောတာမရှိဘူးပြီးတော့သူဆက်ကြတဲ့သူပြောတာသူများများနားထောင်ဖို့လာတာဖြစ်တယ်ဆိုတော့သူပြောတယ်ဆိုတော့ကြည့်ရတာသူဒီနိုင်ငံရဲ့အခင်းကျင်းကြောင်းလေးတဲ့အခင်းကျင်းကိုသူခက်ခက်ပို့ပြီးတော့နားလည်အောင်စူးစမ်းနေတဲ့သဘောလို့တန်ပြီးမှတ်ယူလို့ရ
မစ္စတာဆဆကာဝါနဲ့တနအီကြာတွေ့ဆုံဆွေးနွေးမှုမှာရှမ်းပြည်နယ်ရဲ့နိုင်ငံရေးရေးရာကိစ္စတွေအပေါ်ကိုလည်းသေချာသိမြင်နားလည်အောင်ပြောပြခဲ့တယ်လို့စိုင်းကျော်ညွန့်ကဆက်ပြောပါတယ်
။ဒီနိုင်ငံရဲ့အရေးကစျေးအုပ်စုနဲ့လူသားစုပမာပေါ့ဗျာ။ဒီမှာခုဖြည့်ရှင်းလို့လည်းမပြီးဘူးပေါ့ဗျာ။ဒီမိုကရေစီရဲ့ပြဿနာတစ်ခုတည်းမဟုတ်ဘူး။ဖက်ဒရယ်ရဲ့ပြဿနာလည်းဖြစ်တယ်။ဟိုလွတ်လပ်ရေးရပြီးကစကတဲ့ကဒါပမာမဟုတ်တဲ့တိုင်းသားတွေရဲ့အရေးပေါ့ဗျာ။အဲ့ဒီပုံမှာမောက်တဲ့တိုင်းသားတွေရဲ့အရေးကိုလည်းတွဲပြီးတပြိုင်တည်းဖြည့်ရှင်းမှရမယ်။အဲ့လိုပုံမှာမောက်တဲ့တိုင်းသားအရေးလို့ပြောရင်လည်းနှစ်ပိုင်းရှိတဲ့နိုင်ငံရေးပါတီနဲ့ဟိုတိုင်းသားလက်နက်ကိုင်ဖွဲ့စည်းပေါ့ဗျာ။ဟိုအဲ့ဒါတွေကိုသူကြည်ကြည်ညံ့ညံ့စကြကြညံ့ပြဖို့လိုတယ်လို့သူ့တော့ဟိုပေါ့ဟိုဆွေးနွေးခဲ့တယ်ပေါ့ဗျာ။နောက်ပြီးတော့ဒီရှမ်းပြည်ကအရန်အရေးကြီးတယ်ဆိုတဲ့အကြောင်းကျွန်တော်တို့ပြောခဲ့တယ်။ဘာဖြစ်လို့လဲဆိုတော့ရှမ်းအားလုံးလည်းပြီးပါတယ်။ရှမ်းပြည်အရေးကိုဖြည့်ရှင်းနေတဲ့အတွင်းဒီကြောင်သူ့အရေးရ50ကျော်ရခိုင်နှုန်း60 90ရခိုင်နှုန်းကချေရှင်းပြီးသားလို့ဖြစ်နေပါပဲလေလက်နက်ကင်အများဆုံးကလည်းပြီးတော့အင်အားတောင့်တဲ့လက်နက်ကင်တော်များများကလည်းရှမ်းပြည်ကမှအခြေဆိုင်နေတယ်ဆိုတော့အဲ့ဒီအကြောင်းကိုလည်းသူ့ကိုတော့ပြောခဲ့တယ်ဆိုတော့ရှမ်းပြည်ရဲ့နိုင်ငံရေးရှမ်းပြည်ရဲ့အခင်းကျင်းကိုဒီတဲ့ပို့တည်အောင်လုပ်ဖို့သူ့ပြောခဲ့တယ်ဖိတ်လဲဖိတ်ခေါ်
နိုင်ငံရေးပါတီတချို့နဲ့တီးခြားတွေ့ဆုံမှုမှာပြည်သူ့ပါတီ PP နဲ့လည်းမနေ့တုန်းကတွေ့ဆုံခဲ့ပါတယ်မစ္စတာဆဆကာဝါနဲ့တွေ့ဆုံခဲ့တဲ့ပါတီဥက္ကဋ္ဌဦးကိုကိုကြီးကအဲ့ဒီတွေ့ဆုံမှုမှာလက်တလောမြမအရေးနဲ့ပတ်သက်တာတွေဆွေးနွေးဖြစ်ခဲ့တယ်လို့ပြောပါတယ်
။အဓိကကတော့နိုင်ငံရေးရအဖြေရှာနိုင်ဖို့အတွက်ကိုနိုင်ငံတကာဒီသားစုကြီးပြီးတော့မြန်မာနိုင်ငံနဲ့ရင်းနှီးတဲ့အထူးကိုယ်စားလှယ်တွေအနေနဲ့ဟိုပိုင်းပြီးတော့ဂျိုးပန်းပေးနိုင်အောင်လို့လက်ရှိအခြေအနေပေါ်မှာကျွန်တော်တို့ရဲ့အမြင်သုံးသပ်ချက်နောက်ပြီးတော့ကျွန်တော်တို့ရဲ့အကြံပြုချက်ပေါ့နော်အဲ့ဒါကြီးကျွန်တော်တို့ပြောပြပါတယ်မစ္စတာဆဆကဝါကမြန်မာနိုင်ငံနဲ့နှစ်ပေါင်းများစွာဟိုရင်းနှီးတယ်ပြီးတော့မြန်မာနိုင်ငံအကြောင်းကိုလည်းဟိုတော်တော်လေးသိတယ်ငြိမ်းချမ်းရေးကိစ္စတွေမှာလည်းထဲထဲဝင်ဝင်သူဆောင်ရွက်ပေးခဲ့တာတွေရှိတဲ့အခါကျတော့ဟိုသူ့ရဲ့ပုဂ္ဂိုလ်ရေးချိုးပန်းဆောင်ရွက်မှုတွေကမြန်မာနိုင်ငံရဲ့လက်ရှိပြဿနာတွေပြည်လည်နိုင်မှုဒါတစုံတရာတော့အထောက်အကူဖြစ်နိုင်မယ်လို့ကျွန်တော်တို့ပြောလင့်ပါတယ်
မစ္စတာဆဆကာဝါနဲ့စစ်ကောင်စီအကြီးအကဲပူးပေါင်းမှုကြီးမင်းအောင်လှိုင်တို့နိုဝင်ဘာ13ရက်နေ့မှာတွေ့ဆုံခဲ့ပြီး ANP ရခိုင်အမျိုးသားပါတီကတာဝန်ရှိသူတွေနဲ့လည်းနိုဝင်ဘာ15ရက်နေ့ကတွေ့ဆုံခဲ့ပါတယ်မြန်မာနိုင်ငံအမျိုးသားပြည်နယ်တမျက်ရေးဆိုင်ရာဂျပန်အစိုးရအထူးကိုယ်စားလှယ်လည်းဖြစ် Nippon Foundation ဥက္ကဋ္ဌလည်းဖြစ်တဲ့ Mr. Sasakawa ရဲ့အခုခီးစဉ်ဟာဂျပန်အစိုးရကိုကိုးစားမပြုဘူးလို့ဂျပန်နိုင်ငံသားရေးဝန်ကြီး Yoshimasa Hayashi ကတော့ပြောဆိုထားပါတယ်ရှင်